လာဟုဒီမိုကရက်တစ်အစည်းအရုံး LDU ဟာစစ်ကောင်စီနဲ့၃ရက်သာငြိမ်းချမ်းရေးဆွေးနွေးပြီး LDU ကအားလုံးပါဝင်တဲ့ဆွေးနွေးပွဲဖြစ်မြောက်ရေးနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးစတဲ့ကိစ္စတွေကိုအလေးထားဆွေးနွေးခဲ့ပါတယ်။ဒီငြိမ်းချမ်းရေးဆွေးနွေးပွဲကို LDU အထွေထွေအတွင်းရေးမှူးကဦးဆောင်တက်ခဲ့တာဖြစ်ပြီး LDU ဥက္ကဋ္ဌကတော့တက်ရောက်ဖို့ညွှန်ဆိုခဲ့တာလည်းဖြစ်ပါတယ်။ဒီဆွေးနွေးပွဲအတွင်းမှာအဖွဲ့အစည်းအတွင်းစည်းလုံးရေးအတွက်ပြန်လည်ညှိနှိုင်းကြဖို့ရှိပါတယ်။ရန်ကုန်ကလာတဲ့သတင်းကိုကိုညံဝင်းအောင်ကပြောပြမှာပါ
။လာဟုဒီမိုကရက်တစ်အစည်းအရုံး LDU ကိုယ်စားလှယ်တွေနဲ့ဇူလိုင်လ9ရက်ကြာသပတေးနေ့တုန်းကစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံဆွေးနွေးပြီး10ရက်နဲ့9ရက်နေ့တွေမှာတော့ညီညာရေးဆွေးနွေးမှုအဖွဲ့နဲ့ဆွေးနွေးခဲ့တာပါ။စစ်ကောင်စီဥက္ကဋ္ဌနဲ့တွေ့ဆုံစဉ်အဓိကဆွေးနွေးဖြစ်တဲ့အချက်တွေကို LDU ရဲ့ပြောရေးဆိုခွင့်ရှိသူက VOA ကိုအခုလိုပြောပါတယ
်သူကတော့ဒီတစ်ခက်ရှိမှတဲ့ Federal စနစ်ကိုသွားမယ်ပေါ့နော်ကျွန်တော်တို့ဖက်ကမှပြောပြတာတော့အားလုံးပါဝင်တဲ့သူစုဆွေးနွေးမှုဖြစ်လာအောင်လုပ်ချင်တယ်ပေါ့ပါဝင်သိပါဝင်ထိုက်တဲ့သူပါဝင်လာအောင်ဖြစ်စီချင်ပါတယ်ပေါ့နော်နောက်တစ်ခုကတိုင်းတာလက်နဲ့ gain အပီးရမျိုးရတော့ကိုလိုအတူတကွဆွေးနွေးပြီးမှစပေါ်တော့မှသူစုစုနဲ့အဖြစ်ရှာတဲ့အဲ့လိုမျိုးဖြစ်စီချင်တယ်ပေါ့နော်။နောက်ပြီးတော့ဒီလူသားချင်းစာနာထောက်ထားတဲ့အကူအညီပတ်သားစီမရှိဆောင်ရွက်ပေးနိုင်ဘူးပေါ့နော်။အဲ့ဒါလည်းဆွေးနွေးခဲ့တယ်
။ညဉ့်ညင်းဆွေးနွေးရေးအဖွဲ့နဲ့ဆွေးနွေးချိန်မှာတော့အဓိက27ရာစုပင်လုံကချမှတ်ထားတဲ့ပြည်ထောင်စုသဘောတူစာချုပ်အစိတ်အပိုင်း123ပါအချက်တွေကိုရှင်းလင်းဆွေးနွေးခဲ့ကြောင်းပြောပါတယ်။စစ်ကောင်စီဘက်ကတော့ရခိုင်တိုင်းသားလက်နက်ကင်တွေနဲ့ဆွေးနွေးစဉ်ကအတိုင်းပါတီစုံဒီမိုကရေစီစနစ်ကျင့်သုံးရေးနဲ့ဒီမိုကရေစီနဲ့ဖက်ဒရယ်ကိုအခြေခံတဲ့ပြည်ထောင်စုတည်ဆောင်ရေးကိစ္စညဉ့်ဉန်းရေးနဲ့ဒေသတွင်းဖွံ့ဖြိုးရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်စစ်ကောင်စီရဲ့ညဉ့်ဉန်းရေးဆွေးနွေးပွဲကို LDU ကအထွေထွေအတွင်းရေးမှူးကြာစောလမွန်တွဲဘက်အတွင်းရေးမှူးနဲ့ကြာယာကုတ်ဘိုးအလုံးမှုဆောင်ကော်မတီဝင်ကြာဖူးတို့တက်ရောက်ခဲ့တာဖြစ်ပါတယ်ဥက္ကဋ္ဌကြာခွန်စာနဲ့ဒုဥက္ကဋ္ဌကြာဟားကတော့စစ်ကောင်စီရဲ့ညဉ့်ဉန်းရေးဆွေးနွေးပွဲကိုမတက်ရောက်ဖို့ဆုံးဖြတ်ခဲ့ပြီးတက်ရောက်တဲ့ LDU ကိုယ်စားလှယ်အဖွဲ့ကိုအတိအမှန်မပြုကြောင်းနဲ့အဖွဲ့အစည်းကထုတ်ပယ်ကြောင်းကြေညာချက်ထုတ်ပြန်ထားပါတယ် LDU ပြောရေးဆိုခွင့်ရှိသူကတော့နှစ်ဖက်အကြားသဘောထားကွဲပြားမှုတွေကိုလက်ရှိပြန်လည်ညှိနှိုင်းဖို့ရှိနေကြောင်းပြောပါတယ
်ဒီဒေတာမှပြရောက်လို့ရှိဟိုဖက်ဒီဖက်ဟောပြဆွေးနွေးနေတော့ဒီလိုမျိုးဝေဝါဒကွဲပြီးမှသူကွဲတာတော့မဖြစ်စီရှိဘူးပေါ့နော်ဒီလိုပဲဖြစ်လို့လို့နဲ့ဖြစ်စီခြင်းနဲ့ဘာဖြစ်လဲမျိုးလာကွာလူကြီးလည်းမဲတယ်သူစီဖြစ်စီခြင်းနဲ့အဲ့ဒါကြောင့်ကြည့်ပြရတော့မိမာပါလို့
လာဟုအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဥက္ကဋ္ဌဒေါ်အေးတီရာမြစ်က LDU အနေနဲ့အဖွဲ့အစည်းရဲ့မူဝါဒစီမင်းစည်းကမ်းကိုအခြေခံပြီးနှစ်ဖက်ပြန်လည်ဆွေးနွေးဖို့လိုမယ်လို့ရှုမြင်ကြောင်းပြောပါတယ်ဒါအပြင်အဖွဲ့ရဲ့အရေးကြီးတဲ့ဆုံးဖြတ်ချက်ချရမှာလူမှုသဘောထားကိုရယူတင်ကြောင်းလဲအခုလိုဆက်ပြောပါတယ
်ဒီသမတ်မြင်လာတော့အလားဟိုတိုင်းရင်းသားတွေရဲ့အကျိုးအတွက်လုပ်နေရဆိုလို့ရှိရင်ပေါ့ဒါလားလူမှုတွေရဲ့သဘောထားဆန္ဒတွေလည်းယူတင်တယ်လို့ကျွန်မတို့မြင်တယ်ပေါ့ဒီမျိုးဆုံးဖြတ်ချက်ကြီးကြီးမားမားထားအဲ့နေရာမျိုးတွေမှာပေါ့ဒါလားလူမှုရဲ့ကိုဇာပြုအဖွဲ့အစည်းတွေလည်းရှိတယ်ပေါ့ဒီရင်ကျင်းမှုပိုင်းကရှိမယ်ပါတာရေးအဖွဲ့အစည်းလည်းရှိရဲအမျိုးသမီးအဖွဲ့အစည်းလည်းရှိရဲပြီးတော့ဒီအရက်ဖက်အဖွဲ့အစည်းပေါ့နော်လူမှုအဖွဲ့အစည်းတွေလည်းရှိရဲဒီအဖွဲ့အစည်းတွေနဲ့ချိတ်ဆက်ပြီးတော့ကဘောထားတွေပေါ့နော်ကြာကြီးတယ်လို့ကျွန်တော်မြင်တယ
်လောလောဆယ်မှာတော့စစ်ကောင်စီရဲ့ညဉ့်ညံရေးဆွေးနွေးပွဲကိုတက်ရောက်ဖို့တိုင်းသားလက်နက်ကင်10ဘွဲ့ကစီရင်ပေးထားပြီး9ဘွဲ့နဲ့ဆွေးနွေးထားပြီးဖြစ်ပါတယ်ဆွေးနွေးဖို့ကြံရှိနေတဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP နဲ့စစ်ကောင်စီကြားမှာတော့တက်စခန်းသုံးခုနေရာရွှေပြောင်းပေးရေးကိစ္စနဲ့ပတ်သက်ပြီးနှစ်ဖက်အကြားမှာမပြေမလည်ဖြစ်နေတာတွေရှိနေတာကြောင့်ဆွေးနွေးပွဲဖြစ်မဖြစ်ကတော့မရေမရာရှိနေစေဖြစ်ပါတယ်ခင်ဗျာ။